ငွေကြေးပြဿနာနဲ့ရင်ဆိုင်နေရတဲ့ဂရိနိုင်ငံကိုချေးငွေဆက်ပြီးထောက်ပံ့ရေးဥရောပခေါင်းဆောင်တွေနဲ့သဘောတူညီချက်အရစီးပွားရေးပြုပြင်ပြောင်းလဲမှုဆိုင်ရာအစုပြုချက်တရက်ကိုဂရိတာဝန်ရှိသူတွေတနင်္လာနေ့နောက်ဆုံးထားတင်ပြရပါမယ်။ပြုပြင်ပြောင်းလဲရေးအစီအစဉ်ပေါ်ကျွေးရှင်တွေကကျေနပ်တဲ့ဆိုရင်ဒေါ်လာဘီလီယံ290အကူအညီကိုဂရိအနေနဲ့ဆက်ရမှာပါ။ယူရိုငွေကြေးသုံးဒေသနိုင်ငံတွေရဲ့အကူအညီကိုဂရိနိုင်ငံဆက်ရတဲ့အတွက်ဒေဝါလီခံရနိုင်ခြေကိုရှောင်ရှားပြီးဂရိမှာယူရိုငွေကြေးကိုဆက်ပြီးသုံးစွဲသွားနိုင်မှာဖြစ်ပါတယ်။တိုက်ပွဲတစ်ပွဲကိုနိုင်လိုက်ပြီဖြစ်ပေမဲ့စစ်ပွဲကိုမနိုင်သေးပါဘူးလို့ဝန်ကြီးချုပ် Alexis Tsipras ကစနေနေ့မှာပြောပါတယ်။ဂရိအစိုးရအနေနဲ့စီးပွားရေးတိုးတက်လာစေဖို့ရအခွန်ကောက်ခံတာပိုကောင်းရင်းနဲ့အချင်းပြတ်ချစားမှုတိုက်ချက်ရေးတွေလို့လှုပ်ဆောင်မဲ့အစီအစဉ်တွေတင်ပြဖို့ကြိုးစားနေတယ်လို့သတင်းတွေကပြောပါတယ်။ငွေချေးသူတွေကိုအမခံဖို့အတွက်စီးပွားရေးပြုပြင်ပြောင်းလဲမှုအလုံလောက်လုပ်ရမယ်တစ်ချိန်တည်းမှာပဲ။ဂရိမဲဆန္ဒရှင်တွေဒေါသထွက်ရတဲ့ချိုးချံချွေတာရေးအစီအစဉ်တွေရော့ပါတက်တာအောင်တာဝန်ရှိသူတွေကကြိုးစားနေတာပါ။အခုသဘောတူညီချက်ကိုအောင်မြင်မှုတစ်ခုအဖြစ်ဂရိဝန်ကြီးချုပ်ကခေါ်ဆိုပေမဲ့ရှေ့မှာတကယ်အခက်အခဲတွေရှိနေသေးတယ်လို့သတိပေးပါတယ်။